မြန်မာနိုင်ငံကိုရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးနဲ့သမရအကြံပေးအဖွဲ့ဟိုဘယ်တော့ကတွေ့ဖြစ်တာပါလဲခင်ဗျာ
။အော်မလေးနဲ့နေရပါ
။ဆိုတော့ဟိုမစ္စတာနာတလီဂါဝါဘက်ကဘယ်လိုဆွေးနွေးမှုတွေရှိပါလဲခင်ဗျာ
။အာဆီယံချဲမန်ရှစ်ပေါ့နော်။အာဆီယံချဲမန်ရှစ်ကိုမြန်မာအသက်ကြရယူရတဲ့ကိုဟိုသဘောထားလေးတွေပေါ့နော်။ဒီကွဲပြားနေကြတာရှိတယ်။ကျွန်တော်တို့ရဲ့အမြင်ကိုဒီမေးတာအဓိကအဲ့ဒါပါပဲ။အဲ့တချို့အတတော့လေဒီမှာပြရဒီအာဆီယံချန်ပီယံရှစ်ကိုယူဖို့တော့အချိန်မကျသေးဘူးပေါ့နော်အချိန်ကြီးရခုမှစကားသာရှိသေးတယ်စောင့်ကြည့်အောင်မယ်ဆိုရင်အုပ်စုကတူးရှိရဲအခုလိုကြောင်းတဲ့နေရာအားပေးပြီးတော့မှမြန်မာနိုင်ငံကိုဒီနေရာကိုပေးတဲ့နေဆိုရဲအုပ်စုကတူးရှိတယ်ပေါ့နော်ဒါကျွန်တော်တို့ရဲ့အမြင်ကိုလည်းမြင်ရပါအ
ဲ့တော့ဆရာဦးကိုကိုလိုင်တို့ဘက်ကရောဘာတွေပြန်ပြီးဆွေးနွေးတာရှိပါလဲခင်ဗျာ
အဲကျွန်တော်တို့ဘက်ကတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းလေးတွေကဒီကနေပြီးတော့မှဒီနေ့တရားတွေကြောင်းတော့၎င်းသုံးတရားရန်လက်ကိုပြောဖို့ပြီးတော့၎င်းပြောင်းလဲနေတာမဟုတ်ဘူးကျွန်တော်ရဲ့နိုင်ငံနဲ့ကျွန်တော်ရဲ့ပြည်သူလူထုရဲ့အကျိုးအတွက်ကိုပြောင်းနေတာဖြစ်တယ်။ဒီပြောင်းလဲတာလည်းပဲအခုမှစပြီးပြောင်းနေဆိုရင်လည်းဒီဇိုင်းမတ်မတ်ပေါ်လေးဆက်ပြီးတော့မှအပြောင်းလဲတွေကိုဆက်လုပ်သွားမှာပဲဖြစ်တယ်။နောက်လည်းပြန်ထုတ်သွားကြတယ်အကြောင်းမရှိဘူး။သို့တော်လည်းပဲဒီပြောင်းလဲတွေထဲမှာနေရာတိုင်းမှာခြေနဲ့တကယ်တောင်းရတဲ့အခါကျတော့စင်ခေါ်မှုတွေနဲ့လည်းရှိနေကြတဲ့အခါကျတော့ညာရီဦးလည်းကြော်ဖြတ်ဖို့တကူကျွန်တော်မှာတစ်ချိန်တည်းမှာပဲပြပေါင်းစုံကလည်းလုံးပတ်နေရတယ်။အဲဒီအချိန်မှာနိုင်ငံတကာဖွဲ့စည်းတဲ့အကုန်လုံးပေါ့အတိုင်းဝန်းကုန်လုံးကနေပြောမှာဘာဝန်အားပေးကူညီမယ်ဆိုရင်ဒီအကြောင်းလေးတွေကငြင်းငြင်းဆန်းဆန်းအောင်မြင်ပြီးတော့မှဒီအခက်အခဲတွေကိုကျော်သွားနိုင်မှာပဲ။ဒါကိုနှေးသေးတယ်ဆိုပြီးတော့မှဖိအားပေးနေဦးမယ်။အတားထားဦးမယ်ဆိုလို့ရှိရင်အားလုံးကလိုချင်နေတဲ့ဒီမိုကရေစီအကြောင်းလေးတွေကတန့်ကြွားသွားနိုင်မယ်။ဒါကြောင့်မလို့အားပေးတာပိုကောင်းပါတယ်လို့ကျွန်တော်ဖြေလိုက်ပါတယ်
။ဟောဒီနေရာမှာပေါ့လေဟိုအာဆီယံလူအခွင့်အရေးကော်မရှင်ရဲ့ပြဋ္ဌာန်းချက်မှာဟိုအာဆီယံနိုင်ငံတွေမှာလူအခွင့်အရေးရှိဖို့တော့ပြည်ငြိမ်ငြိမ်းချမ်းမှုရှိဖို့တော့ဒီလိုအချက်တွေပါတာပေါ့လေ။အော်မြန်မာနိုင်ငံမှာကြတော့လူအခွင့်အရေးချိုးဖောက်နေစေဖြစ်တယ်။တိုင်းသားဒေသတွေမှာစစ်ပွဲတွေဆက်ဖြစ်နေတဲ့အတွက်ပြည်ငြိမ်မှုနည်းနေတယ်ဆိုပြီးဝေဖန်သူတွေလည်းရှိပါတယ်။ဒီအချက်တွေပေါ်မှာဥက္ကူကိုလိုင်းအနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
။အဲ့လိုသာဝေဖန်နေကြမယ်ဆိုရင်ပြီးခဲ့တဲ့နှစ်တွေတုန်းကခိုင်းမှာအာဆီယံဆမ်မစ်ကြီးပြင်ပနေချိန်မှာပဲဆမ်မစ်ပြင်ပနေတဲ့ဟိုတယ်ကိုဆန္ဒပြတဲ့လူတွေအတင်းဝင်ပြီးတော့မှရှိခဲ့တဲ့ဥစ္စာကြတော့ကျွန်တော်ပြည်ငြိမ်မှုရှိတယ်လို့ပြောလို့ရမှာဗျာဆိုတော့အာဆီယံနိုင်ငံတွေအကုန်လုံးမှာလိုအပ်နေရာလေးတွေမပြည့်စုံတာလေးတွေအပြည့်အစုံလေးတွေကတော့အကုန်လုံးရှိကြတာပါပဲအဲလိုဒီပြည့်စုံတာတွေကိုတကယ်လို့လလနဲ့ဖြည့်ရှင်းနေပြီလားမဖြည့်ရှင်းသေးဘူးလားဆိုတာပဲအဓိကကြတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုပုံမှန်ဆိုရင်2016မှာမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌရာထူးကိုကင်တွယ်ရမယ့်အစားပေါ့လေနှစ်နှစ်စောပြီးတော့2014ခုနှစ်မှာဟိုအာဆီယံရဲ့ဥက္ကဋ္ဌလုတ်ကျင်ရတဲ့အကြောင်းတခုခုရှိပါလားခင်ဗျဟိုနောက်တစ်ခုကဦးသိန်းစိန်အစိုးရသက်တမ်းအတွင်းမှာအခုလိုအာဆီယံဥက္ကဋ္ဌကိုလုတ်ကျင်တာကနိုင်ငံတကာရဲ့အသိအမှတ်ပြုခံရဖို့ကြိုးစားနေတယ်လို့သုံးသပ်နေကြလို့ပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့အခုလိုရယူလိုက်တာကျွန်တော်တို့ရဲ့လှည့်ကိုကျွန်တော်တို့ပုံမှန်တိုင်းနဲ့ယူတာပါစောပြီးယူတာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ပထမတစ်ချိန်တုန်းကကျွန်တော်တို့ရဲ့လှည့်ကိုလာအောင်ကိုပေးထားခဲ့တယ်။အခုကလာအောင်ဆိုင်ရန်ကဒါဟာကျွန်တော်တို့လက်ကိုပြန်ပြီးတော့မှယူတင်ပါတယ်ဆိုမှပြန်ထွက်ပေးပါတယ်။သူ့အနေနဲ့လည်းလက်ခံကျင်းပါလာတာဝန်ကြီးပါတယ်ဆိုပြီးမှကျွန်တော်တို့ပြန်ထွက်ပေးတဲ့ကြောင့်မလို့ကျွန်တော်တို့အာမြန်မာနိုင်ငံအနေနဲ့ပြန်ပြီးတော့မှယူလိုက်တာဖြစ်ပါတယ်။ဒုတိယချက်ကတော့ကျွန်တော်တို့အတွက်ကိုဒါနိုင်ငံတကာအသိအမှတ်ပြုဖို့ဆိုတဲ့ဇာတ်ကတော့နည်းနည်းလေးတော့ဖိတ်ပြီးတော့မှမမှန်လာဘူးလို့ထင်တယ်။နိုင်ငံတကာအသိအမှတ်ပြုတယ်ဆိုတာကျွန်တော်တို့ကိုကုလသမဂ္ဂဖွဲ့ရခုချိန်ထိထိတ်ချအာဏာပိုင်တဲ့နိုင်ငံတစ်ခုဖြစ်နေလေမြန်မာနိုင်ငံကိုအသိအမှတ်ပြုတာပြီးတာဖြစ်ပါတယ်။အခုကချိန်တွေကအလုံးပြောင်းသွားပါပြီ။အဲဒီအတွက်တကူရဲ့နဲ့ကျွန်တော်တို့အာဆီယံချန်ပီယံရှစ်ကိုယူရဆိုတာလည်းမဟုတ်ပါဘူး။ကျွန်တော်ကအာဆီယံဒီသားစုတွေမှာတာဝန်ပြီးတဲ့ဖွဲ့ဝင်တယောက်အနေနဲ့ပုံမှန်ဖွဲ့ဝင်တယောက်အနေနဲ့ကိုလုတ်ထိုက်တဲ့တာဝန်ကိုကိုယူတာပဲဖြစ်ပါတယ်
။ဟုတ်ကဲ့အကယ်၍သာနိုင်ငံတကာကမြန်မာအစိုးရဘော်ကိုတကယ်လိုလိုလားရှိရင်ဟိုပူပေါင်းဆောင်ရွက်မှုတွေရင်းနှီးမြှုပ်နှံမှုလှုပ်လာတာတွေအပြီးတော့ပြည်တံခတ်တာတွေကိုပြန်ယူသိမ်းသွားတာတွေလုံသွားနိုင်တာဗောလေဆိုတော့အဲ့လိုအခြေအနေတွေအခုဖြစ်မလာသေးတာဟာသူတို့ဘက်ကမြန်မာအစိုးရဘော်ကိုအပြေးအဝထောက်ခံမှုမပေးသေးတဲ့သဘောမျိုးဖြစ်မနေဘူးလားခင်ဗျဟု
တ်ကဲ့ကိုရောကတော့အဲ့လိုမျိုးပူပေါင်းဆောင်ရွက်မှုတွေနေကြတာမှန်ပါလေအခုစပြီးတော့မှလုပ်နေပါပြီဥရောပတမကလို့ရှင်လည်းပဲကျွန်တော်တို့ဒီစာပြန်လွှတ်တဲ့ဒီစာပြန်ဖွင့်ပေးတာမျိုးတွေလုပ်ခဲ့ပြီးဒါပြင်ကိုဖက်ပြော်လည်းအများအပြားပေါ့လေဒါဘယ်လိုပူပေါင်းဆောင်ရွက်လို့ရမလဲဆိုတဲ့နည်းလမ်းတွေဆက်ရှာနေပါပြီအလို့ပဲအမေရိကန်နိုင်ငံကလည်းဒီလိုပူပေါင်းဆောင်ရွက်နိုင်တဲ့စစ်စာတွေကိုစပြီးတော့မှရှာဖွေနေပါဥပမာပြောလို့ရှိရင် USCIS လို့ခေါ်တဲ့အမေရိကန်ပြည်သူ့ပေးရေးအေဂျင်စီကတာဝန်ရှိတဲ့လူတွေနဲ့မြန်မာနိုင်ငံမှာရောက်လာပြီးတော့မှနော်မြန်မာအစိုးရနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်လဲဆိုဆွေးနွေးနေတယ်ဂျပန်အစိုးရအနေနဲ့ OEA ကိုပြန်ပေးလာပြီအဲ့တော့ဒါတွေကကျွန်တော်ပူးပေါင်းဆောင်ရွက်မှုရဲ့ อ่าสารีเดี๋ยวลูกจีนเราต้องมีมาเลยอะไรอยู่รอที่ขันเจ้าสูงเนี่ยลูกอยากไปจำเนี่ยที่เชียงนี่เลยจีนเราไม่รู้หรอกเนี่ยโอเคไอ้รู้อาเซียนเลี้ยงเจ้าอุกตาเนี่ยกูยี่มันเองงั้นอยู่เองยี่มันเองงั้นด้วยไปรู้จู่ทุ่มมาบาลีเนี่ยที่เลี้ยงเจ้าอุกตาดาวิงูอยู่อะไรตัวจอมรู้เลยว่าประมาณทุกปีออกมาโอ้จู่จู่สุดเลยลูกอ่ะโอ้ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี ဆိုနေဘွယ်ဟိုတော့လက်ခံကျင်းပနိုင်တဲ့ဥက္ကမြောက်ရရရချင်းချင်းနိုင်ငံတကာကိုကျွန်တော်တို့ရဲ့ပြည်ပြောင်းနေတဲ့အခြေအနေကိုမြဝတ်ထင်မြင်ပြနေအောင်ပေါ့ဗျာကျွန်တော်တို့ကဟိုအထူးတမြတ်သိခေါ်ကြံလို့ပဲပြသနိုင်တဲ့အခွင့်အရေးတခုလည်းကျွန်တော်ရသွားတာပေါ့